တောင်တရုတ်ပင်လယ်ကရေပြင်နယ်နဲ့အငင်းပွားမှုပြဿနာထက်မြောက်ကိုရီးယားရဲ့ချင်းချောက်ရံအပေါ်အမေရိကန်ကအာရုံစိုက်လွန်နေတယ်လို့ဆိုရမှုတွေရှိနေချိန်မှာအမေရိကန်ကရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတာကိုပြန်လည်ပြသခဲ့ပါတယ်။တောင်တရုတ်ပင်လယ်ကပိုင်နဲ့အငင်းပွားမှုလို့ရှေ့တောင်အာရှမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့ကိစ္စတွေထက်မြောက်ကိုရီးယားအပေါ်အမေ ေချိန်မှာတောင်တရုတ်ပင်လယ်တွေကအငင်းပွားမှုတွေနဲ့ပတ်သက်လို့ရေရှည်သဘောတူညီမှုရရှိနိုင်ဖို့အတွက်အရှေ့တောင်အာရှနိုင်ငံတွေကလိုလားနေကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိစ္စနဲ့ Pacific ရဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်တွေကြောင့် Trump အစိုးရတည်းရဲ့မူဝါဒကဘလို့လဲဆိုတာမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။အမေရိကန်အနေနဲ့အာဆီယံအဖွဲ့အစည်းနဲ့လွတ်လပ်မျှတတဲ့ကုံသွယ်မှုတိုးမြင့်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ100ကျော်ဘူးနှစ်စဉ်ဝယ်ယူနေပြီးတော့ကုံသွယ်ရေးပမာဏကြောင့်အမေရိကန်အလုပ်ကိုင်9သိန်းကျော်ကိုအထောက်အကူဖြစ်စေတယ်လို့အရှေ့တောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။နောက်သတင်းနှစ်ပတ်အကြာကြာရင်တော့မေလ4ရက်နေ့ကျရင်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကို Washington မြို့တော်မှာတွေ့ဆုံဖို့လဲစီစဉ်ထားပါတယ်ရှင်။